ပြာရိတ်ကျမ်းအခန်းကြီး13
ပင်လယ်နား၌တဲပေါ်မှငါရပ်၍သားရဲတကောင်သည်ခေါင်းခုနှလုံးဂျိုးဆဲကြောင်းနှင့်တကားဂျိုးပေါ်၌တတဖူဆဲစုကိုစောင်းလျက်ခေါင်းပေါ်၌လည်းရာထခင်အသေးတော်ကိုရှုံချသောနာမရှိလျက်ပင်လယ်တဲကတက်ပြီကိုမြည်သူတို့ငါမြင်သောသားရဲသည်ကြက်တစ်နှင့်တူသူ၏ခြေသည်ဝန်းခြေကဲ့သို့ဖြစ်သူ၏နှုတ်သည်လည်းချင်းသိနှုတ်ကဲ့သို့ဖြစ်၏။ငကားသည်မိမိတကိုးနှင့်မိမိပလင်ကို၎င်းကြီးစွာသောအာနာဇက်ကို၎င်းတားရဲ၌အပ်ပြီ။တားရဲ၏ခေါင်းတလုံးသည်တေးအောင်ကုမြက်ပြီးတကဲ့သို့ဖြစ်၍တေးစီသောတန်ကျက်သည်ပျောက်လျက်ရှိ။မြေကြီးသောအပေါင်းတို့သည်တားရဲနောက်သို့လိုက်၍အံ့ဩကြ၏။ထိုတားရဲ၌အာနာဇက်ကိုအပ်ပြီးသောငကားကိုကိုးကွယ်ကြ၏။တားရဲကိုလည်းကိုးကွယ်၍
အဘယ်သူသည်သားရဲနှင့်တူသနည်းအဘယ်သူသည်သူ့ကိုစစ်ပြိုင်နိုင်သနည်
းဟုပြောဆိုကြ၏ထိုသားရဲသည်လည်းကြီးစွာသောစကားကို၎င်းဘုရားသခင်ကိုပြစ်မှားသောစကားကို၎င်းပြောတတ်သောနှုတ်နှင့်ပြည့်စုံ၍လ42လပတ်လုံးစည်ရင်ရသောအခွင့်ကိုရ၏ဘုရားသခင်ကိုပြစ်မှားသောစကားအပြင်နာမတော်နှင့်တဲတော်ကို၎င်းကောင်းကင်သားတို့ကို၎င်းပြစ်မှားခြင်းငှာနှုတ်ကိုဖွင့်ထား၏တန်ရှင်းသူတို့ကိုစစ်တိုက်၍နိုင်ရသောအခွင့်ကိုရ၏အတိအသည့်ဘာသာစကားကိုပြောသောလူအမျိုးနွယ်ခတ်သိမ်းတို့ကိုအုပ်စိုးရသောအခွင့်ကိုလည်းရ၏ကိုမြတ်တော်သူတငယ်၏အသက်စာဆောင်၌ကဘာဥကပင်စည်းမဝင်သောမြေကြီးသားအပေါင်းတို့သည်တားရဲကိုကိုးကွယ်ကြ၏
နားရှိသောသူမြည်သည်ကကြားပါစေ
သူတစ်ပါးကိုဖမ်းဆီးယူသွားသောသူသည်ကိုယ်တိုင်ဖမ်းဆီးယူသွားခြင်းကိုခံရလိမ့်မည်ဒါဖြင့်တတ်တတ်သောသူသည်လည်းကိုယ်တိုင်ဒါဖြင့်သိရမည်။ဤရာ၌တန်ရှင်းသူတို့လည်းသီးခံစရာအကြောင်းယုံကြည်စရာအကြောင်းရှိ၏
။အခြားသောသားရဲတကောင်သည်သို့တငယ်ဤဂျိုနှင့်တူသောဂျိုနှချောင်းရှိ၍ငကားကဲ့သို့စကားပြောလျက်မြေကြီးတဲ့ကထွက်သည်ကိုငါမြင်၏။ထိုသားရဲသည်သူ့အရင်ဖြစ်သောပထမသားရဲ၏အာနာဆက်ရှိသမျှကိုတုံ့ဆွဲ၏။ဒီစီတော့တန်ကျက်ပြောက်ခဲ့ပြီးတော့ပထမသားရဲကိုမြေကြီးမှစ၍မြေကြီးသားတို့သည်ကိုးကွယ်စေခြင်းငှာပြု၏ကြီးစွာသောနမိတ်လက္ခဏာတို့ကိုလည်းပြ၏လူတို့မျက်မှောက်၌ကောင်းကင်ကမြေကြီးပေါ်သို့မိကိုဆင်းစေ၏ပထမသားရဲရှိ၌ပြပိုင်သောနမိတ်လက္ခဏာတို့အားဖြင့်မြေကြီးသားတို့ကိုလှည့်ပြ၏ဓာနှင့်ခုတ်သောတန်ကျက်ကိုခံရ၍အသက်ရှင်သေးသောသားရဲ၏ရုပ်တုကိုလှုပ်စေခြင်းငှာမြေကြီးသားတို့ကိုမှားထား၏။သားရဲ၏ရုပ်တုသည်စကားပြောနိုင်မည်အကြောင်းနှင့်မိမိကိုမကိုးကွယ်သောသူရှိသမျှတို့ကိုတတ်ချင်းငါပြုနိုင်မည်အကြောင်းရုပ်တု၌အသက်ကိုသွင်းပေးရသောအခွင့်ကိုလည်းရ၏။ငွေရတတ်သောသူ၊ဆင်းရဲသောသူ၊ကြုံခံရသောသူ၊လွတ်သောသူ၊အကြီးငယ်ရှိသမျှတို့သည်လက်ရလိုက်၌ဖြစ်စေ၊နှဖူး၌ဖြစ်စေ၊ဒစိတ်လက်မှတ်ကိုခံစေခြင်းငါ၎င်းထိုဒစိတ်လက်မှတ်ဒီဟုသောသားရဲ့နာမဖြစ်စေနာမ၏အရေးတွက်ဖြစ်စေတခုခုကိုမခံတော့သူတရားအောင်မြမယောင်းမဝယ်စေခြင်းငါ၎င်းစီရင်၏ဤရာ၌ပညာရှိ၏ဉာဏ်ရှိသောသူသည်သားရဲ့အရေးတွက်ကိုရေတွက်စေလူ၏အရေးတွက်ဖြစ်၏
ထောက်ရထောက်ဆက်ထောက်လည်းဖြစ်၏